Welcome to the Voice of America in Burmese.
ဆိုရရှင်နေမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြကြပါလေခင်ဗျာ VOA American တန်ရင်2015ခုနှစ်ဇူလိုင်လ24ရက်တောက်ကြနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ16.25ရုပ်ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဘရက်ကိုဘားမဟာကမ္ဘာတဝန်းကစွန့်ဦးတီထွင်လုပ်ငန်းရှင်တွေရဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့ကင်ညာနိုင်ငံနိုင်ရီမျိုးကိုဒီကနေ့ရောက်ရှိမှာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေအပါအဝင်အရှိတောင်အရှတီသားမှရွှေပြောင်းဝင်ရောက်လာသူတွေကိုလူမောင်ခုံမှုဆွဆွဲချက်တွေနဲ့စစ်ဖက်ဆိုင်ရာအရာရှိအစိုးရတာဝန်ရှိသူတွေအပါအဝင်လူများပြားကိုထိုင်းဆွေရကတရားစွဲဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တိမ်ကြီးထိုင်းနေသူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြား၈ကြိမ်မြောက်ဆွေးနွေးပွဲဟာဒီကနေ့ပြီးဆုံးသွားပါမယ်။တနင်္ဂနွေလုံးအပြစ်အရေးစာချုပ် NCA ပါအချက်တွေကိုအချောတတ်နိုင်ခြင်းမရှိသေးပါဘူ
းဒီကနေ့ရှိချိန်များဆွေးနွေးပွဲမှာလည်းပဲကျွန်တော်တို့ဒီ NCCG အဖွဲ့ဝင်ဖွဲ့စည်းများအားလုံးဒီကွာလက်မှတ်ထိုး
တိုင်းသားကောင်းဆောင်တို့ဖြစ်တဲ့ပူးစင်ကျုံပြောသွားတာပါဒီအကြောင်းနဲ့အတူရွေးကောက်ပွဲဝင်မဲ့ကရင်ပါတီတွေရဲ့သဘောထားနိုင်ငံတကာသတင်းလွှာအဖြစ်သမ္မတဦးဝါမကင်ညာနိုင်ငံကိုတွားရောက်လည်ပတ်တဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကအစင်ခံပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားကမ္ဘာတဝန်းကစွန့်ဦးတီထွင်လုပ်ငန်းရှင်တွေရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့ကင်ညာနိုင်ငံနိုင်ရီဝီမြို့ကိုဒီကနေ့ရောက်ရှိမှာဖြစ်ပါတယ်။သမ္မတကတော့အမေရိကန်စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာအာဖရိကဆဟာရာတက္ကနီယာတောင်ပိုင်းဒေသနဲ့ဆက်နွယ်နေတယ်လို့လည်းအလေးပေးပြောကြားထားတာပါ။သမ္မတအိုဘားမားရဲ့အခုခီးစဉ်ဟာကွယ်လွန်သွားပြီဖြစ်တဲ့ဖခင်ဖြစ်သူရဲ့ဇာတိမြေကင်ညာနိုင်ငံကိုအမေရိကန်သမ္မတတူဦးဖြစ်တဲ့ပထမဆုံးချိန်သွားအောင်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ကညာနိုင်ငံကိုသွားလိုက်မယ်လို့အချိန်တော်ကြာကလေးကမျှော်လင့်ထားခဲ့ကြပါမယ်လေသမ္မတဝါမရဲ့ဒုတိယသမ္မတတက်တန်းကုန်ကန်ဤချိန်လောက်ထိကြံ့ကြာနေခဲ့ရတာလူသားတို့ပေါ်ကျွလို့နဲ့ရာဇဝတ်မှုတွေနဲ့ကညာသမ္မတဦးရိုကညတာဆွဆွဲခံရတဲ့အတွက်ကြောင့်လည်းဖြစ်နိုင်ပါတယ်အပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကတော့အထောက်အထားခံနိုင်လုံလုံမရှိဘူးဆိုပြီးအမှုကိုနောက်ပိုင်းမှာပတ်လည်ထားတာပါကညာနိုင်ငံခီးစဉ်အတွင်းမှာတော့သမ္မတနှုတ်တွဲဆောင်မှုလည်းစီစဉ်ထားပါတယ်မကြာသေးခင်နှစ်တွေအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြုံရတဲ့ကညာနိုင်ငံရဲ့မြို့တော်နိုင်ရူဘီမှာတော့လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပါတယ
်အီရန်နိုင်ငံခတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်ကိုကြိုတင်မကြေညာပဲသွားရောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တန်ကာတာကကတ်လူမျိုးစုခေါင်းဆောင်တို့နဲ့တွေ့ဆုံဆွေးနွေးနေပါတယ်ဒီကနေ့တောက်ချာနေ့အစောပိုင်းမှာပဲဝန်ကြီးကာတာဟာကတ်ထွေရဲ့မြို့တော်အီရန်ကိုရောက်ရှိခဲ့တာဖြစ်ပြီးအမေရိကန်ရဲ့အရေးပါတဲ့မဟာမိတ်ကတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့သမ္မတမာဆုဘာဇနီနဲ့လည်းတွေ့ဆုံဆွေးနွေးမယ်လို့ခန့်မှန်းရပါတယ်IS တို့ကိုတိုက်ခိုက်နေတဲ့ကတ်လူမျိုးတိုက်ခိုက်ရေးသမားတွေကိုအမေရိကန်တို့ကလုံခြုံရေးဆိုင်ရာအထောက်အပံ့တွေပေးနေပြီမဲ့ကတ်လူမျိုးစုတို့ရဲ့ခေါင်းဆောင်မစ္စတာဘာဇနီကတော့အမေရိကန်တို့ရဲ့အထောက်အပံ့တွေဟာအစ္စလာမစ်အစွန်ရောက် ISIS တို့ကိုအောင်အောင်မြင်မြင်တိုက်ခိုက်ဖို့အတွက်မလုံလောက်ဘူးလို့အချိန်ချင်းပြောဆိုနေတာဖြစ်ပါတယ်။တချိန်တည်းမှာပဲအာဖဂန်အရှေ့တောင်ပိုင်းမှာဒီလဇန်မိုင်လေးချောင်းတိုက်ခိုက်မှုတစ်ခုကြောင့် Al-Qaeda စစ်သွေးကြအဖွဲ့ရဲ့ထိတ်တန့်တက်မှုတဦးသေဆုံးသွားတဲ့အကြောင်းအမေရိကန်စစ်တပ်ကပြောပါတယ်။ပါကစ္စတန်နေဆာပါကီကာပီနေကာဇူလိုင်လ17ရက်နေ့တိုက်ခိုက်မှုအတွင်းအယ်ခိုင်ဒါတပ်မှအဘူခါလစ်အယ်ဆူဒီနီတေဆုံးသွားတဲ့အကြောင်းပန်တဂွန်စစ်ဌာနချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။တေဆုံးသွားတဲ့အယ်ခိုင်ဒါတပ်မှဟာဆွန်နီစစ်သွေးကြအုပ်စုရဲ့အသေးခံတိုက်ခိုက်မှုတွေဖောက်ခွဲရေးလုပ်ငန်းတွေကိုဥဆောင်စီစဉ်သူဖြစ်သလိုအမေရိကန်အာဖဂန်နဲ့ပါကစ္စတန်တိုက်ဖွဲ့တွေကိုတိုက်ခိုက်တာမှအဓိကနေရာကပါဝင်သူတဦးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။
IS အစ္စလာမ်ဆွေးနွေးပွဲကိုတက်ခတ်နေတဲ့စစ်စင်ရေးတွေမှာတူရကီနိုင်ငံကထူးထူးခြားခြားတွန်းမြင့်ပါဝင်လာရမှာစီးရီးယားနိုင်ငံကစစ်သွေးကြွအပြစ်မှတ်တွေကိုလေယောင်းကတက်ခတ်ခဲ့ပါတယ်။ဒီကနေ့စောပိုင်းမှာပဲတူရကီနိုင်ငံအရှိတောင်ပိုင်းကဒီယာပါကီယာမြို့ကနေစေလွှတ်လိုက်တဲ့ F-16 တိုက်လေယာဉ်300ဟာတူရကီနယ်စပ်ကခီလစ်မြို့ကိုဖျက်ချော်ပြီးစစ်သွေးကြွတွေကိုတက်ခတ်ခဲ့တဲ့အကြောင်းတူရကီဝန်ကြီးချုပ်ယုံကကြေညာခဲ့တာပါ။ IS စစ်သွေးကြွရဲ့ဌာနချုပ်ယုံနှစ်ယုံနဲ့စူအေးရနေရာတစ်ခုကိုပြစ်မှတ်ရှိရာလူသလိုချင်းရွယ်နေတဲ့ဘုံလေးလုံးနဲ့ချဲ့ချပြီးခြေစိုက်စခန်းကိုဘေးမတည်ရမခပြန်လာနိုင်ခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်အာမက် တဗိုတိုဂလူကတော့တူရကီနိုင်ငံကိုတက်ခိုက်နေတဲ့လုပ်ရည်တွေကိုမျက်နှာလွှဲထားမှာမဟုတ်ဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါဒီကနေ့မှာပဲနိုင်ငံတော်ကနေရာတော်တော်များများမှာ IS အစိုးရတွေနဲ့ကာတစ်စစ်သွေးကြွတွေကိုအယုံတက်ချင်စီးနှင်ရှာဖွေမှုတွေအတွင်းလူပေါင်း250တယောက်ကိုဖမ်းဆီးခဲ့တဲ့အကြောင်းလည်းတူရကီအာဏာပိုင်တွေကပြောပါတယ်အစ္စတန်ဘူမြို့တော်ကနေရာပေါင်း100ကျော်မှာလည်းရဲရင်တွေအကူအညီနဲ့လူရုံးရရှိ9000လောက်ကစီးနှင်ဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့လည်းသတင်းတွေကဖော်ပြနေကြပါတယ်
အမေရိကန်ပြည်ထောင်စုတောင်ပိုင်းလူစင်းသားပြည်နယ်ကရုပ်ရှင်ရုပ်တစ်ခုမှာတနတ်သမားတဦးဝင်ရောက်ပစ်ခတ်တာကြောင့်နှစ်ဦးသေဆုံးပြီးခုနှစ်ဦးတို့ဒဏ်ရာရခဲ့ပြီးတဲ့နောက်မှာတော့တနတ်သမားလည်းသူ့ကိုယ်သူပြစ်ပြီးတော့တတ်သိခဲ့ပါတယ်။လူစင်းသားပြည်နယ်လဖေးယက်မြို့ကအာနာပိုင်တို့ကတော့တနတ်သမားဘသူဆိုတာကိုသိရပြီးဖြစ်ပေမဲ့တနတ်သမားဟာအသက်58နှစ်အရွယ်အမျိုးသားဖြစ်တယ်ဆိုတာတခုပဲထုတ်ဖော်ပြောဆိုထားပါသေးတယ်။ဒဏ်ရာရထားသူတချို့ကတော့စိုးရင်ရတဲ့အနေအထားမှရှိပြီးတချို့ကတော့အသက်အန္တရာယ်မစိုးရင်ရပါဘူး။ရုပ်ရှင်ကြည့်သူ100လောက် train work ဆိုတဲ့ရုပ်ရှင်ကားကိုကြည့်နေချိန်မှာတနတ်သမားကရုပ်ရှင်ကြည့်ပရိသတ်ကိုပြောင်းထုတ်တနတ်တက်လက်နဲ့ပြစ်ခတ်ခဲ့တာဖြစ်ပါတယ်တနတ်ပြစ်ခတ်မှုနဲ့ပတ်သက်ပြီးသမရရဲ့ပြည်ရင်းလုံခြုံရေးဆိုင်ရာအကြံပေးလီစာမိုနာကိုက Air Force 1လေယာဉ်နဲ့ခရီးသွားနေတဲ့သမရဥပမာထံကိုတင်ပြပြီးလဲဖြစ်ပါတယ်ပြစ်ခတ်မှုမှာဒဏ်ရာရခဲ့သူတို့ရဲ့အခြေအနေတွေနဲ့အမှုစုံစမ်းစစ်ဆေးနေမှုတွေကိုမပြတ်အစီရင်ခံဖို့သမရကညွှန်ကြားထားတဲ့အကြောင်းလဲအင်ပြူရောပြောကိုရဂျော့ရှာနက်ကပြောပါတယ်သမရဥပမာနဲ့သမရကရိုတို့အပါအဝင်အင်ပြူရောဝန်ထမ်းအားလုံးဟာလဲလူစီယာနာပြည်နယ်လက်ဖေးရဲ့မြို့ကန်တို့နဲ့အတူအထူးသဖြင့်တေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေနဲ့အတူထတ်တူဝမ်းနဲ့ချီးကျူးရပါတယ်လို့အင်ပြူရောပြောကိုရကပြောဆိုခဲ့ပါတယ်
ယေဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယေဘေးကအတန်မြန်မာဘာသာစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံသားတွေပါဝင်၈000ဟာရှာဒေသမှာရွှေပြောင်းဝင်ရောက်သူတွေကိုလူမောက်ခိုးမှုတွေနဲ့ဆက်နွယ်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့စစ်ပတ်ဆိုင်ရာအရာရှိတွေအစိုးရတာဝန်ရှိသူတွေပါဝင်လူ82ဦးကိုထိုင်းအစိုးရရှင်းနေတွေကဖမ်းဆီးအရေးယူလိုက်ပါတယ်လူမောက်ခိုးမှုနေဆက်ဖြတ်ကျော်ကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်အမှုအောက်16မှုနဲ့ဖမ်းဆီးအရေးယူထားတဲ့အကြောင်းထိုင်းရှင်းနေချုပ်ပြောခွင့်ရသူကပြောဆိုခဲ့တာပါဟောစာအာဏာရှိတဲ့လူတွေဥပဒေကိုကျော်လွန်လုံဆောင်တာမျိုးကိုလက်ခံမှာမဟုတ်ဘူးလို့လည်းရှင်းနေချုပ်ယုံပြောခွင့်ရသူဝမ်ချိုင်းရူဂျန်နီဘွန်ကဒီကနေ့ဘန်ကောက်မြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ထိုင်းနိုင်ငံကိုလူမောင်ခုံမှုပြဿနာဖြစ်ရှင်းရမှာအနေဆုံးအဆင့်သတ်မှတ်ထားတဲ့အမေရိကန်ပြည်ထောင်စုကနှစ်စဉ်ကမ္ဘာတဝန်းလူမောင်ခုံမှုအခြေအနေတွေနဲ့ပတ်သက်လို့အစိုးရကစားတစောင်းတင်းနာနေမှာထုတ်ပြန်မှုရှိနေချိန်မှာပဲထိုင်းနိုင်ငံကဖမ်းဆီးအရေးယူမှုတွေနဲ့ပတ်သက်လို့ကြေညာချက်ထွက်ပေါ်လာတာပါလူမောင်ခုံကိုင်းနေတဲ့ဆက်နွယ်ပြီးဖမ်းဆီးထားသူတွေရဲ့ယာလူအကြီးဆုံးကတော့ထိုင်းစစ်တပ်ကဒုတိယဗိုလ်ချုပ်ကြီးမနက်စ်ခွန်ဖန်ဖြစ်ပြီးသူ့ကိုတော့လူမောင်ခုံလုပ်ငန်းတွေမှာအဓိကပါဝင်ပတ်သက်ခဲ့သူဖြစ်နေဆွဆွဲထားပါတယ်ထိုင်းရှင်းနေချုပ်ယုံကတော့အစိုးရရရှိတဲ့ဒါစင်ကျော်ကိုဖမ်းဆီးထားတယ်လို့လည်းပြောဆိုထားတာပါပြည်ပကိုထွက်ပြေးတိမ်းရှောင်သွားသူတွေအပါအဝင်ဒါစင်နဲ့ချီရဲ့တန်တရားရှိသူတွေကိုဖမ်းရမ်းတွေထုတ်ထားတယ်လို့လည်းပြောဆိုခဲ့ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတရားမဝင်ရောက်လာသူတွေကိုထိုင်းနိုင်ငံတောင်ပိုင်းကတစင်တင်ပို့နေတဲ့လူမောင်ခိုးဂိုင်းတွေကစွန့်ပစ်ထားတဲ့ Torrens ခန်းတွေမှာဒါစင်နဲ့ချီရဲ့အလောင်းတွေကိုမေလာထဲမှာတွေ့ရှိခဲ့ရကလူမောင်ခိုးမှုတွေကိုနှိမ်နွမ်းမှုတွေပေါ်ပေါက်လာခဲ့တာလည်းဖြစ်ပါတယ်
တောင်တရုတ်ပင်လယ်ပြင်ရေပြင်ပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေအပေါ်နိုင်ငံတကာခုံရုံးရဲ့အဆုံးဖြတ်ကိုတရုတ်တို့လက်ခံရမယ်လို့အမေရိကန်အကြီးတန်းအရာရှိတဦးကပြောဆိုလိုက်တာဟာဆိုရင်ဖိလစ်ပိုင်ကတိုင်ကြားထားတဲ့တောင်တရုတ်ပင်လယ်ပြင်ပိုင်နဲ့ဆိုင်ရာအမှုမှာအမေရိကန်တို့ဩဇာညောင်းဖို့ကြိုးစားလာတာလို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့တောက်ကြားနေမှာပြောဆိုလိုက်ပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းတခြားနိုင်ငံတွေနဲ့ပိုင်းနက်ဆိုင်ရာအငင်းပွားမှုတွေကိုနှစ်ဖက်တို့အကျိုးတူဖြေရှင်းရေးတရုတ်တို့ဘက်ကနှစ်ပေါင်းများစွာတင်းခံနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီလအတွင်းမှာပဲဖိလစ်ပိုင်တို့2013ခုနှစ်ကတောင်တရုတ်ပင်လယ်ပြင်ပိုင်းနက်ဆိုင်ရာတရုတ်နဲ့အငင်းပွားမှုတိုင်တန်းချက်ကိုဒီဟိတ်မြို့ကပင်လယ်ပြင်ဆိုင်ရာနိုင်ငံတကာခုံရုံးမှာစတင်ကြားနာနေတာဖြစ်ပါတယ်။တရုတ်တို့ကတော့ကြားနာမှုမှာပါဝင်ဖို့ညှင်းဆန်ထားပါတယ်။တရုတ်ရောဖိလစ်ပိုင်မှာကုလပင်လယ်ပြင်ဆိုင်ရာပြဋ္ဌာန်းချက်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေဖြစ်တာကြောင့်နိုင်ငံတကာခုံရုံးရဲ့ဆုံးဖြတ်ချက်ကိုဥပဒေအရလိုက်နာရမှာဖြစ်တယ်လို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရာဆဲကဒီသတင်းပတ်ထဲမှာပဲပြောဆိုခဲ့တာဖြစ်ပါတယ်။ဖိလ က်ပိုင်တို့နိုင်ငံတကာတရားရုံးကိုတင်ထားတဲ့ပိုင်နဲ့ဆိုင်ရာအငင်းပွားမှုအပေါ်တရားရုံးကကြားနာနေချိန်မှာအမေရိကန်အကြီးတန်းအရာရှိတဦးရဲ့တရားရုံးပြင်ပမှတ်ချက်ပြီးပြောကြားချက်တွေကတရားရုံးရဲ့ကြားနာမှုတွေကိုဖိလစ်ပိုင်တို့တောင်းဆိုချက်အတိုင်းလုံဆောင်ပေးဖို့လမ်းကြောင်းပေးတယ်လို့ဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနကပြောပါတယ်။ဒါအပြင်တောင်တရုတ်ပင်လယ်ပြင်အရေးဟာကုလရဲ့နိုင်ငံတကာပင်လယ်ပြင်ဆိုင်ရာပြဋ္ဌာန်းချက်နဲ့အကျုံးဝင်ပေတရုတ်တို့ရဲ့အချုပ်အခြာအာဏာပိုင်မှုသာဖြစ်တယ်လို့လည်းတရုတ်တို့ကအခိုင်အမာပြောဆိုထားပါတယ်ရှင်။
ကမ္ဘောဒီးယားနိုင်ငံမှာဆူရမုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့ပတ်သက်လို့အခြေတင်ဖြစ်စရာဥပဒေတရားကိုဆန့်ကျင်ကန့်ကွက်မှုတွေကြားကပဲအထက်လွှတ်တော်မှာဒီကနေ့တည်ပြလိုက်ပါတယ်။အသင်းဖွဲ့တွေနဲ့ NGO တွေအတွက်လွှတ်တော်လုံခြုံရေးနဲ့ပတ်သက်တဲ့ဥပဒေကိုအတိုက်အခံလွှတ်တော်ကိုယ်စားတွေကကန့်ကွက်နေတဲ့ကြားကတည်ပြလိုက်တာပါ။ဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရကမ္ဘောဒီးယားပြည်သူ့ပါတီကထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာဒီကနေ့ဥပဒေကိုတည်ပြလိုက်တဲ့ချိန်ထဲမှာပဲလွှတ်တော်ရှေ့မှာဆန္ဒပြသူရန်နဲ့ချီပြီးတော့လဲစုဝေးကန့်ကွက်ခဲ့ကြပါတယ်။
လာလာကောင်းတဲ့ငှက်ဖျားကာခွယ်စည်းတမျိုးကိုဥရောပဆေးဝါးစစ်ဆေးရေးမှုတွေကအန်ဒီယေကင်းရှင်းကြောင့်စစ်စစ်အတီးပြုတ်ပေးလိုက်ပြီးမို့လက်တွေအသုံးပြုခွင့်နဲ့အသုံးပြုရေးအတွေ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကစမ်းသပ်စစ်ဆေးတော့မှာဖြစ်ပါတယ်။ငှက်ဖျားကာခွယ်စည်း Mogwis RTSS လို့ခေါ်တဲ့ဒီငှက်ဖျားကာကွယ်ဆေးရဲ့အကျိုးအာဏိသင်ဆိုင်ရာစမ်းသပ်စစ်ဆေးမှုတွေမှာရလဒ်တွေကရောထွေးနေပေမဲ့ဒီဆေးကိုကလေးငယ်တွေနဲ့သိပ်ငယ်တဲ့ကလေးတွေကိုပါပေးတင်တယ်လို့ဥရောပဆေးဝါးဆိုင်ရာအေဂျင်စီကဒီကနေ့တောက်ကြနေ့မှာပြောဆိုလိုက်တာဖြစ်ပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ။ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထက်မှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်။အရင်ဦးဆုံးငင်းငင်းရေးဆွေးနွေးပွဲအခြေအနေကိုကြည့်ရအောင်ပါ။အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ရှစ်ကြိမ်မြောက်ဆွေးနွေးပွဲဟာဒီကနေ့ပြီးဆုံးသွားပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA ကိုအချောသက်ညှိနှိုင်းနိုင်တာမရှိသလိုဆွေးနွေးဖို့တင်ပြထားတဲ့အခြားအချက်၃ချက်ကိုလည်းဆုံးဖြတ်ချက်မချနိုင်ခဲ့ပါဘူးဆွေးနွေးပွဲအပြီးမှာတော့နောက်တစ်ကြိမ်အစည်းအဝေးကိုဩဂုတ်လဆန်းမှာထပ်မံကျင်းပဖို့နှစ်ဖက်သဘောတူညီခဲ့ပြီးဒီအစည်းအဝေးမှာ NCA ကိုအချောသက်နိုင်မယ်လို့မျှော်လင့်ထားကြပါတယ်အပြည့်စုံကိုတော့ VOA သတင်းနောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့တုံးရကြကျင်းပခဲ့တဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SDO ရဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA အချောသက်ညှိနှိုင်းဆွေးနွေးပွဲဟာဒီကနေ့နေ့ကင်း12နာရီခွဲလောက်မှာပြီးဆုံးသွားခဲ့တာဖြစ်ပါတယ်ဒီကနေ့အစည်းအဝေးပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့SDO ဖွဲ့ခေါင်းဆောင်နှစ်ဖြစ်တဲ့ပူးစင်ကျုံကအဓိကညှိနှိုင်းဖို့ကြံရှိနေတဲ့အချက်ကတော့ NCA လက်မှတ်ရေးထိုးရာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်ရေးဆိုတဲ့အချက်ဖြစ်ပြီးဒီအချက်ကိုနှစ်ဖက်အဖွဲ့အစည်းတွေကအထက်ကိုတင်ပြဖို့ရှိနေကြောင်းပြောပါတယ်
ဒီကနေ့ရှိချိန်များဆွေးနွေးပွဲမှာလည်းပဲကျွန်တော်တို့ဒီ NCCG အဖွဲ့ဝင်ဖွဲ့စည်းများအားလုံးဒီကွာလက်မှတ်ထိုးဖို့ရာအတွက်ကျွန်တော်တို့ဆွေးနွေးရဖြစ်ပါတယ်။ဒါပေမဲ့အစိုးရဘက်ကတော့ကျွန်တော်တို့ဒီ NCCG အဖွဲ့ဝင်ဖွဲ့စည်းတဲ့6ဖွဲ့ကိုကျွန်တော်တို့ဒီလက်မှတ်ရေးထိုးတဲ့နေရာမှာဒါမပါဝင်နိုင်သေးဘူး။နောက်ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲမှာပါဝင်လာနိုင်အောင်အားလုံးပါဝင်ဖို့ရည်ရွယ်ဖို့ကျွန်တော်စဉ်းစားပေးမယ်လို့တော့ဒီကနေ့ဆွေးနွေးတာရှိပါတယ်။တော့ဒီကိစ္စကိုတော့ကျွန်တော်မပြည့်ပြသေးဘူး။ဒါက UPWC အနေနဲ့ကျွန်တော်တို့သမရကြီးစီမှာတော့လည်းကောင်း၊နောက် UPCC မှာလည်းကောင်း၊တည်ပြဖို့ရှိမှာဖြစ်တယ်လို့ကျွန်တော်တို့ဒီဒိုင်နာလက်နဲ့ကဖွဲ့စည်းများကလည်းပဲကျွန်တော်တို့ဒီရဲ့ခေါင်းဆောင်တွေရှိတဲ့ Command Center ပြီးသွားပါမယ်။ဒါတွေကိုပြန်လည်ပြမကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။
NCA လက်မှတ်ရေးထိုးဖို့မပါဝင်သေးတဲ့အဖွဲ့တွေကတော့ဝါအမျိုးသားအဖွဲ့ချုပ် WNO ၊ရခိုင်အမျိုးသားကောင်စီ ANC ၊လာဟုဒီမိုကရက်တစ်သမ္မဂ LDU ၊ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ၊ကိုကန်းအဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပါတယ်မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းကြံပေဦးလာမောင်ရွှေကဒီအဖွဲ့စည်းတွေကိုအစိုးရဘက်ကချန်လက်ထားခဲ့တယ်လို့မြူစာကြောင်းအခုလိုပြောပါတယ
်။လက်မထိုးတဲ့ဆဲရောက်ရင်နှစ်ဖက်ထိုးပြီးတာလိုက်နာပါ။လိုက်နာဖို့ချက်ချင်းလိုက်နာဖို့ဖြစ်နိုင်တဲ့အဖွဲ့အနေနဲ့ညွှန်းတဲ့သဘောပါ။ကျန်တဲ့အဖွဲ့တွေလည်းချန်မထားဘူးဒီနေ့ဆွေးနွေးပွဲမှာလည်းဒီလမ်းရှာမယ်လို့ဆက်သွားမလဲဆိုတဲ့အာကိုအန်သာကောင်းဆောင်တွေဘက်ကလည်းအာမခံချက်တစ်ခုအနေနဲ့တောင်းလာရှိတယ်။အစိုးရဘက်ကလည်းဒါကိုပြန်ပြီးတော့ကြိုးလို့တော်ဆွေးနွေးပွဲမှာပြန်ဆွေးနွေးဖို့ရှိတဲ့အတွက်ခြံထားတဲ့သဘောတူတော့ကျွန်တော်ဘက်ကမပေါ်နိုင်ဘူး တော့ဆက်ပြီးတော့ဒီ process ကဆက်သွားမယ်ဒါပေမဲ့ NCA လက်မဲ့ထိုးတာနဲ့ချက်ချင်းတက်ရောက်မှာတော့ခုနတော့ကထိုးတဲ့ဖွဲ့တွေကတော့ချက်ချင်းဆောက်ထင်းလိုက်နာမယ်ဟာဖြစ်နိုင်ကြည်ရှိတာကိုအရင်ပြောတယ်ဆိုတဲ့သဘောပါ
တိုင်းဒါလက်နက်ကိုင်အဖွဲ့တွေဘက်ကတော့အားလုံးပါဝင်မှတနိုင်ငံလုံးအပြစ်ခတ်ရစဲရေးဟာပြည်ပြည့်စုံတဲ့ငြိမ်းချမ်းရေးဖြစ်မယ်လို့ခံယူထားကြောင်းပူးစင်ကျုံကထပ်မံရှင်းလင်းခဲ့ပါတဲ့ဒီဆွေးနွေးပွဲမှာလောခိလာညီလာခံကတင်ပြတဲ့ NCA ပြင်ဆင်ရေးအချက်73ချက်အနက်က10ချက်ကိုဆွေးနွေးနိုင်ခဲ့ပြီးကျန်3ချက်ကိုတော့နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေကအထက်ခေါင်းဆောင်တွေကိုတင်ပြပြီးထပ်မံဆွေးနွေးရမှာဖြစ်ပါတယ်ဒါအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတင်ပြတဲ့ NCA စာချုပ်လက်မှတ်ရေးထိုးရမှာပါဝင်မဲ့လူပုဂ္ဂိုလ်တွေနိုင်ငံတကာနဲ့ပြည်တွင်းပြည်ပကအသီးသက်တွေတွေဆိုတဲ့အချက်တွေဟာလည်းနောက်ဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးဖို့ကြံရှိနေပါတယ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့ဒုဥက္ကဋ္ဌတဦးဖြစ်တဲ့ဦးသိန်းစော်ကဩဂုတ်လစမှာကျင်းပမဲ့ဆွေးနွေးပွဲမှာအခက်အခဲမရှိနိုင်ကြောင်းသုံးသပ်ပြောဆိုပါတယ်
သုံးချက်ကလည်းမူအပြင်သဘောတူညီမှုရပြီးပြီအထိုင်းလျောက်ကလေးညှိဖို့ပဲကြံနေဆိုတော့စာချုပ်မူကြောအတွက်ကိုစိုးရိမ်ပွေရာကြောင်းမရှိပါဘူးအဲကြံတာလည်းဘာမှမရှိပါဘူးကြံတာလည်းဘယ်သူတွေလက်မှတ်ထိုးမလဲဘယ်သူတွေပါမလဲဒါတော့ပဲလူကြီးတွေရဲ့မူဝါဒခံယူပြီးကျွန်တော်ဆက်ဆွေးနွေးသွားလိုက်ရုံမရှိတာဒါတစ်ဖက်ဘာမှခက်ခဲမရှိနိုင်ဘူးအတနိုင်ဆုံးတော့ကျွန်တော်တို့ကပြည့်ပြည့်စုံစုံပြည့်ပြည့်ဝဝနဲ့အားလုံးညီညွတ်ညွတ်မျက်မျက်တာတာဖြစ်ဖို့ကြိုးစားနေတာပဲလေနော်
လက်တလောအစိုးရတက်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPB SSA မြောက်ပိုင်းရဲ့အတွင်ရင်မှုစက်ခွန်ဆိုင်ကတော့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာအခုလိုပြောဆိုပါတယ
်တစ်ဆုတ်နေတယ်လို့လည်းမပြောနိုင်သေးဘူးအားလုံးနီးနာရှာကြမှာပေါ့နောက်တစ်ဆုတ်နေတဲ့ဟာမဖြစ်အောင်နီးနာရှာပြီးတော့မှဒါကိုကျော်လွှတ်နိုင်ဖို့ကြိုးစားကြမှာပေါ့အဲ့သဘောရှိပါတယ်နှစ်ဖက်စလုံးက
လာမယ့်ဩဂုတ်လစမှာကျင်းပမယ့်ဆွေးနွေးပွဲမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် NCA ကိုအချောတက်နိုင်မယ်ဆိုရင်ရွေးကောက်ပွဲမတိုင်ခင်မှာစာချုပ်ကိုအတည်ပြုလက်မှတ်ရေးထိုးနိုင်မှာဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်လက်မှတ်ရေးထိုးဖို့ကတော့အစိုးရအဖွဲ့ဘက်ကလိုလားနေသလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းကြိုးပမ်းသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။
ကိုမိုးစောရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာပါ။အခုတော့ရွေးကောက်ပွဲဆိုင်ရာသတင်းတစ်ပုဒ်ကိုကြားရပါမယ်။လာမယ့်နိုဝင်ဘာ10ရက်နေ့မှာကျင်းပမယ့်အထူးထူးရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်နိုင်မှုအတွက်ကရင်နိုင်ငံရေးပါတီ6ပါတီကပြင်ဆင်နေကြပြီဖြစ်ပါတယ်ရွေးကောက်ပွဲအလွန်ကာလမှာနိုင်ငံရေးအပြောင်းအလဲရှိလာမယ်လို့ရှုမြင်တဲ့ကရင်နိုင်ငံရေးပါတီခေါင်းဆောင်တွေရှိသလိုလွတ်တော်တွင်တက်မတော်သားကိုယ်စားလှယ်တွေနေရာယူထားတဲ့အနေအထားကြောင့်ပြောင်းလဲမှုကြံ့ကြာနေအောင်မယ်လို့ရှုမြင်သူတွေလည်းရှိပါတယ်ထိုင်းအခြေစိုက် VOA သတင်းနောက်နိုင်ကိုအိမ်ကတင်ပြပါမယ်
ဟုတ်ကဲ့ပါ2010ခုနှစ်မှာရွေးကောက်ပွဲဝင်ခဲ့တဲ့ကရင်ပြည်သူပါတီအနေနဲ့ကတော့လာမယ့်ရွေးကောက်ပွဲအတွက်ပါဝင်မယ့်အနေအထားနဲ့ပတ်သက်ပြီးပါတီရဲ့ထွေထွေသွင်းမှုစောစေးဝါးကအခုလို့ပြောပါတယ
်ဒီလိုလေရောင်းတိုင်းဝါဒီကဲပုံကုန်တိုင်းသမီးနိုင်ငံမှဒီလိုအချက်ကြီးတွေနဲ့ပတ်မလို့ဒီကတော့ပြောရစတဲ့အကြောင်းကိုလည်းရှိတယ်
ကရင်ပြည်သူပါတီဟာလာမယ့်ရွေးကောက်ပွဲအတွက်ကုစလင်နေရာ100လောက်မှာပါဝင်ရွေးကံသွားမှာဖြစ်ပါတယ်ပါတီအနေနဲ့လာမယ့်ရွေးကောက်ပွဲအလွန်ကာလမှာနိုင်ငံရေးအပြောင်းအလဲဖြစ်လာနိုင်မယ်လို့လဲပါတီရဲ့ထွေထွေသွင်းမှုစိုးစိုးဝါးကအခုလိုဆက်ပြောပါတယ
်ဒီလိုမျိုးကအပြောင်းအလဲတော့နိုင်ငံတော်သိရတာဥဆောင်မှုတို့ရဲ့အတွက်အပြောင်းအလဲနေတယ်ဒါအချင်းပြင်းရမယ
်ကရင်ပြည်သူပါတီဟာ2010ရွေးကောက်ပွဲတုန်းကမဲဆန္ဒနဲ့42နှစ်ဝင်ရောက်ရှင်ပြန်ခဲ့ပြီးလွတ်တော်ကိုယ်စားလှယ်6ဦးအနိုင်ရရှိခဲ့ပါတယ်တခြားကရင်နိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ဖလုံးစိုးဝါဒီမိုကရက်တစ်ပါတီကတော့ကရင်ပြည်နယ်တစ်ခုလုံးနဲ့မွန်ပြည်နယ်သွင်းမှာပါဝင်ရှင်ပြန်မှာဖြစ်ပြီးကိုယ်စားလှယ်60လောက်ရွေးကံသွားမှာဖြစ်ပါတယ်ဖလုံးစိုးဝါဒီမိုကရက်တစ်ပါတီအနေနဲ့ကတော့ရွေးကောက်ပွဲလွန်လွတ်တော်ခင်းခြင်းမှာစစ်တပ်ကနေပါဝင်မှုရှိနေတဲ့အတွက်ပြောင်းလဲမှုကနှေးကွေးနေအောင်မယ်လို့ပါတီရဲ့ဥက္ကဋ္ဌစောသိန်းအောင်ကအခုလိုပြောပါတယ်
ကျောင်းလည်းမှုရှိပေမဲ့ဒီကပြည်သူလူကြီးနဲ့သူစံထားပြီးဆက်တော့မရသေးဘူးမရနိုင်သေးဘူးကျောင်းလည်းမှုရှိတော့မှနည်းနည်းလေးလေးကံနေမှာတော့ကျွန်တော်လွတ်တော့မှတော်တော်လေးကိုကတိကောက်ဖြစ်တယ်ဗျာတပွားကျွန်တော်ရှင်လိုက်တဲ့အဆူတွေပါလေပြည်ထွက်ခါကြရင်အဲ့ဒီခံနေတဲ့အတွက်25ရက်ခံနေတဲ့တော်တော်လေးကိုကတိကောက်ဖြစ်နေနေတာရှိပါတယ
်ဖလုံးစောဝဒီမိုကရက်တစ်ပါတီကို2010ခုနှစ်မှာစတင်တည်ထောင်ခဲ့ပြီး2020ရွေးကောက်ပွဲမှာမဲဆန္ဒနဲ့ဆက်ရှိခုမှဝင်ရောက်ရှင်ပြန်ခဲ့ရမှာကိုနေရနိုင်ရရှိခဲ့ပါတယ်ရန်ကုန်မြို့အင်းစိန်အခြေစိုက်ကရင်မျိုးရပါတီအနေနဲ့ကတော့ရန်ကုန်တိုင်း2မြို့နယ်အေယာဝတီတိုင်း9မြို့နယ်တွေမှာဝင်ရောက်ရှင်ပြန်သွားမှာဖြစ်ပြီးကုစလေရွေးသက်ကတော့အတိမပြုတ်နိုင်သေးပါဘူးလာမယ့်ရွေးကောက်ပွဲမှာဒီမိုကရေစီအင်အားစုတွေအနိုင်ရခဲ့ရင်မြန်မာနိုင်ငံရေးပြောင်းလဲမှုရှိလာနိုင်တယ်လို့လဲကရင်မျိုးရပါတီတွဲပက်သွင်းမှုမမင်းရဲသွေးကလည်းအခုလိုပြောပါတယ်
ကျွန်တော်ဒီမိုကရက်တစ်ပါတီတွေပေါ့ဒီမိုကရေစီလမ်းတိုင်းသွားမဲ့ပါတီတွေအနိုင်ရဖို့ရည်ကြီးပါတယ်အဲ့ဒီပါတီတွေအနိုင်ရပြီးတော့ကျွန်တော်တို့လွှတ်တော်မှာဒီမိုကရက်တစ်ပါတီတွေများများအနိုင်ရမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့မထောင်ရှိအခြေခံဥပဒေရေးကိုကျွန်တော်တို့ပြင်မဲ့နေရာမှာကျွန်တော်ဒီမိုကရက်တစ်ပါတီရဲ့ထောက်ခံမှုနဲ့နဲ့ပြင်နိုင်မယ်ဆိုလို့ရှိရင်တော့ဒီအရေးကလေးတစ်ခုကတော့ရွေးနိုင်တယ်လို့ကျွန်တော်မျှော်လင့်ပါတယ
်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့တိုင်းဒေသနဲ့နိုင်ငံပဋိပက္ခအရေးနဲ့ပတ်သက်ပြီးတော့ဖြေရှင်းရမှာစည်ရင်စေတနာမှန်ကန်ဖို့လူတယ်လို့လဲမမ်းမီရဲသွေးကအခုလူဆက်ပြောပါတယ
်နိုင်ငံတော်မှာအဓိကထိပ်တိုင်းမှာတာဝန်ထားတဲ့ပုဂ္ဂိုလ်တွေရဲ့သူတို့ရဲ့စိတ်ရင်းစေတနာမှန်တယ်ဆိုလို့ရှိရင်တော့ဒီငင်းငင်းချစ်စင်ကြီးကတော့မကြောက်ပါဘူးဗျအဲ့ဒီစိတ်တော်တာမမှောင်ဆိုလို့ရှိရင်တော့ဒီငင်းငင်းချစ်စင်ကြီးကတော့အချက်ငေါ့တွေဆက်ရှိနေဦးမှာပဲဒီငင်းငင်းကြီးလက်မှတ်ဒီအန်စီပေါ့လေဒီလက်မှတ်တစ်ခုကိုမြန်မြန်တို့ကလုပ်ချင်တယ်ဒါပေမဲ့လည်းမြန်တယ်ဆိုတော့လည်းအကြီးကြီးကတော့ညံတာချက်စမှောင်ဖို့တယ်ပေါ့ဗျာမှန်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရည်ရှိလက်တွဲလို့ရမယ်ရည်ရှိလက်ညီညာရေးနဲ့ကျွန်တော်တို့တိုင်းပြည်ကြီးကိုကျွန်တော်ထူထောင်လို့ရမယ်ညီညာရေးရှိမှလည်းပဲတိုင်းပြည်ကကျွန်တော်တို့တိုးတက်အောင်ကျွန်တော်တို့ပေါ်ဆောင်လို့ရမယ်ဖန်တီးလို့ရမယ်အဲ့လိုမှမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့တိုင်းပြည်ကတော့ဒီများနောက်မှာကြာနေခဲ့ပါမယ်ပေါ့ဗျာ
2020ရေကွက်ပွဲမတိုင်ခင်ဖွဲ့စည်းတည်ထောင်ခဲ့တဲ့ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီကတော့ကရင်ပြည်နယ်အတွင်းမဲဆန္ဒနယ်14ခုမှာဝင်ရောက်ရှင်ပြန်သွားမှာဖြစ်တယ်လို့ပြီးခဲ့တဲ့ဇွန်လကမှပါတီမှတ်ပုံတင်ခွင့်ပြုချက်ရခဲ့တဲ့စီလုံးညီညွတ်တော်ကရင်မျိုးသားဒီမိုကရက်တစ်ပါတီအနေနဲ့ကတော့လမ်းမဲ့ရေကွက်ပွဲမှာကရင်ပြည်နယ်ကမဲဆန္ဒနယ်6ခုမှာရှင်ပြန်သွားမှာဖြစ်ပါတယ်။လက်ရှိရေကွက်ပွဲကော်မရှင်မှာတရားဝင်မှတ်ပုံတင်ထားတဲ့ကရင်တိုင်းရင်းသားပါတီတွေကတော့ကရင်ပြည်သူ့ပါတီ၊ကရင်မျိုးသားပါတီ၊ဘလုံးစဘောဒီမိုကရက်တစ်ပါတီကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီကရင်ဒီမိုကရက်တစ်ပါတီနဲ့စီလုံးညီညွတ်တော်ကရင်မျိုးသားဒီမိုကရက်တစ်ပါတီဆိုပြီးစုစုပေါင်း6ပါတီရှိနေပါတယ်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ရမယ့်နိုင်ငံရေးပါတီပေါင်း100နီးပါးရှိနေပြီးအထက်မှာတိုင်းရင်းသားပါတီတွေကတော့အများစုဖြစ်နေပါတယ်။ရွေးကောက်ပွဲဝင်နိုင်ငံရေးပါတီတွေအနေနဲ့လာမယ့်စက်တင်ဘာလ10ရက်နေ့ကစပြီးမဲဆွယ်စည်းရုံးရေးပြုနိုင်ကြောင်းကိုလည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကနေဇူလိုင်လ22ရက်နေ့မှာပြောဆိုခဲ့ပါတယ်ခင်ဗျာ
တို့ရှိမြတ်ခင်ဗျာအခုဒီလာမယ့်2015နိုဝင်ဘာလအထူးထူးရွေးကောက်ပွဲကြီးမှာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကနေပြီးတော့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေနောက်ပညာရှင်တွေအတော်များများပါဝင်ရှင်ပြိုင်ကြဖို့ရှိနေပါတယ်။ဒီအချိန်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းအတွက်အားဖြစ်စေမလားအထောက်ပံ့ဖြစ်စေမလားဒါမှမဟုတ်ရင်ပဲဒီအာဏာရကြက်ခိုင်ရေးပါတီဒါမှမဟုတ်အာဏာရအင်အားစုတွေနဲ့ထိတ်တဲဖြစ်ဖို့အတွက်လာလာဇူးတွေကဖြစ်မလာနိုင်ဘူးလားဒီကြောင့်နဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုရဲ့အမြင်ကိုဆွေးနွေးလိုတာတွေနောက်မင်းများလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view ကိုကြိုတင်ပြဖို့ထားလို့လည်းရပါတယ် view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ် email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းများကြမဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
မနက်ဖြန်စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာVOA ရထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်ရန်ကုန်စာရိုက်ကြီးစာရိုက်တာအမှတ်855ရန်ကုန်မြို့လို့လိပ်စာတက်ပြီးရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာအခုတော့ဒီကနေ့ညနေခင်းအတွက်နောက်ဆုံးအစီအစဉ်အဖြစ်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြခြင်းပါတယ်။သမ္မတအိုဘားမားဟာသူ့ဖခင်ရဲ့မွေးရက်မြေဖြစ်တဲ့ကင်ညာနိုင်ငံကိုဒီကနေ့ရောက်ရှိသွားပါတယ်။ကမ္ဘာလုံးဆိုင်ရာဆွန်ဦးစီးပွားလုပ်ငန်းရှင်များညီလာခံကိုတက်ရောက်ဖို့ရောက်လာတဲ့သမ္မတအိုဘားမားရောက်လာတဲ့အတွက်ကင်ညာနိုင်ငံသားတွေစိတ်လှုပ်ရှားပျော်ရွှင်နေကြပါတယ်။ခီးစဉ်အတွင်းလူညုံရေးဆိုင်ရာကိစ္စတွေကိုထည့်သွင်းဆွေးနွေးမှာဖြစ်ပေမဲ့ကွန်ရဲကြီးကိုဦးစားပေးတွားရောက်တဲ့ခီးစဉ်ဖြစ်တဲ့အကြောင်းအမေရိကန်အရာရှိတွေကပြောကြားပါတယ်ဒီခီးစဉ်နဲ့ပတ်သက်ပြီးဦးသိမ့်ထိုက်ဦးကစူးစီးတင်ပြထားပါတယ
်နှစ်ပေါင်း50ကျော်အတွင်းအမေရိကန်သမ္မတတယောက်ပထမဆုံးရောက်လာတဲ့ခီးစဉ်ဖြစ်တဲ့အတွက်ဒါသမိုင်းမှာထူးခြားတဲ့ခါသမယဆိုပြီးကင်ညာအစိုးရခေါင်းဆောင်တွေကသမ္မတဥပမာရဲ့ခီးစဉ်ကိုကြိုဆိုနေကြပါတယ်ကင်ညာနိုင်ငံသားရေးဝန်ကြီးအမီနာမိုဟာမက်ကခုလိုပြောပါတယ်
Well for us it's a defining moment
ကျမတို့အတွက်တော့တကယ့်ကိုအရေးကြီးတဲ့အချိန်ကာလလို့ဆိုရမှာပါတကယ့်ကိုအပြောင်းလဲပါအမေရိကန်သမ္မတတယောက်ပထမဆုံးအချိန်ဒီနိုင်ငံကိုရောက်လာတာပါဒါကကျမတို့တိုင်းပြည်လွတ်လပ်ရေးရပြီး52နှစ်အတွင်းမှာပထမဆုံးဖြစ်ပါတယ်သိတ်ကြီးမားတဲ့ထူးခြားတဲ့အခါသမယလို့ပြောရမှာပါရှင
်နိုင်ရိုဘီမြို့တော်မှာတော့သမ္မတဥဘာမ၄ရက်ကြာလာရောက်မဲ့ခီးစဉ်အတွက်လုံခြုံရေးကိုထူးတင်းကျပ်ထားပြီးမြို့တော်ကိုလည်းလှပအောင်ထူးမွမ်းမံထားပါတယ်တချို့ကင်ညာနိုင်ငံသားတွေကတော့ဒေါ်လာ5သိန်းလောက်ဂုဏ်တဲ့သမ္မတဥဘာမကိုကြုံမဲ့မြို့တော်လှပရေးစီမံချက်တွေကိုဥဘာမကယ်အားဆိုပြီးသမ္မတဥဘာမရဲ့ကျန်းမာရေးအစည်းအဝေးနဲ့နာမည်တူနောက်ပြောင်ခေါ်ဝေါ်နေကြပါတယ်မြို့တော်အတွင်းဟိုတယ်ကြီး၃ခုမှလုံခြုံရေးအထူးတင်းကျပ်ထားပြီးလမ်းတွေကိုလည်းပိတ်ဆို့ဆစ်ဆဲနေတဲ့အတွက်နေ့စဉ်သွားလာလှုပ်ရှားနေတဲ့ဒေသခံတွေကလမ်းတွေတိတ်ကျက်မှအသွားအလာတွေခက်မှဟုစိုးရိမ်သူတွေလည်းရှိပါတယ်ဒါပြင်လည်းဒီခီးစဉ်ဟာကင်ညာနိုင်ငံကိုကမ္ဘာအပြင်တွေ့နိုင်မဲ့ခီးစဉ်ဖြစ်တဲ့ဆိုပြီးအများစုကတော့ပြောရှင်စိတ်လှုပ်ရှားနေကြတာပါ။နဲရိုဘီမြို့ကန်တယောက်ကတော့အခုလိုပြောပါတယ
်။ Kenya will be exposed to the world so it's good that they are
ကမ္ဘာအလယ်မှာကင်ညာနိုင်ငံကိုအများကတွေ့နိုင်မယ်။ဒီလိုလောက်တာဘလို့ပဲဖြစ်ဖြစ်ကောင်းတဲ့ကိစ္စပါ။ဒါပေမဲ့လမ်းတွေနဲ့မြို့ပေါ်မှာအရင်ကတည်းကအခုလိုတန့်ရှင်းတရားအောင်လုပ်ခွင့်ရင်ပိုကောင်းတာပေါ့။ Ethereum လာမှထပြီးရှင်းလင်းတာမျိုးထက်စားရင်စစောကတည်းကဒီလိုလုပ်ခဲ့ဖို့ကောင်းပါတယ်
။သမ္မတဥဘာမရဲ့ဒီအာဖရိကတိုက်ခီးစဉ်ဟာအမေရိကန်ပြည်ထောင်စုအနေနဲ့ကုန်သွယ်ရေးတွင်းမြင့်မှုအဓိကရည်ရွယ်တဲ့ခီးစဉ်ဖြစ်တဲ့အကြောင်းအမေရိကန်အရာရှိတွေကပြောဆိုထားပါတယ်။ကင်ညာနိုင်ငံသမ္မတဦးဟာရုကာယတာကိုယ်တိုင်ကလည်းဒီခီးစဉ်နဲ့ဆက်နွယ်ပြီးပြီးခဲ့တဲ့ဗုဒ္ဓနေ့ကစီးပွားရေးစုံဦးလုပ်ငန်းရှင်များညီလာခံအကြိုနဲ့ပုဂံပြပွဲမှာတိုင်းပြည်စီးပွားရေးအတွက်လုံခြုံရေးအရေးကြီးတယ်ဆိုတဲ့အကြောင်းအခုလိုပြောဆိုခဲ့ပါတယ်။
They cannot be trade, they cannot be entrepreneurship if we don't have
a ကျွန်တော်တို့မှာလုံခြုံတဲ့ပတ်ဝန်းကျင်အနေအထားမရှိဘူးဆိုရင်ကုန်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေရှိလာနိုင်မှာမဟုတ်ပါဘူး။ဒါကြောင့်လဲကုန်သွယ်ရေးကိစ္စကိုအာရုံစိုက်နိုင်အောင်လုံခြုံရေးကိုအာမခံဖို့အရေးကြီးတာပါ။နှစ်ခုစလုံးအတူတူအရေးကြီးတယ်။တစ်ခုနဲ့တစ်ခုဆက်နွယ်နေတယ်ဆိုတာကိုလည်းကျွန်တော်ပြောချင်ပါတယ
်။သဘောပေါ်မှာကင်ညာနိုင်ငံမှာစနေနေ့စတင်ကျင်းပမယ်။ကမ္ဘာလုံးဆိုင်ရာစုံစည်းဝါးရေးလုပ်ငန်းရှင်များထိတ်သည့်ညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။ကင်ညာနိုင်ငံခီးစဉ်ပြည်အီသီယိုးပီးယားနိုင်ငံကိုလည်းသမ္မတဥဘာမသွားရောက်မှာပါ။အီသီယိုးပီးယားနိုင်ငံကိုသွားရောက်မဲ့ပထမဆုံးအမေရိကန်သမ္မတလည်းဖြစ်ပါတယ်။ဒီခီးစဉ်ဟာသမ္မတဥဘာမအစိုးရရဲ့အာဖရိကတိုက်နိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်အောင်ကြိုးစားမှုရဲ့စိတ်ပိုင်းတစ်ခုပါ။ပြီးခဲ့တဲ့နှစ်ကလည်းဝါရှင်တန်မြို့တော်မှာအမေရိကန်ပြည်ထောင်စုနဲ့အာဖရိကတိုက်နိုင်ငံများထိတ်သည့်အစည်းအဝေးကိုသမ္မတဥဘာမအိရှင်ဖြစ်လက်ခံကျင်းပပေးခဲ့ပါတယ်ခင်ဗျာ
သမ္မတဥဘာမကင်ညာနိုင်ငံကိုသွားနေတဲ့ခီးစဉ်နဲ့ပတ်သက်ပြီးဦးသိန်းထိုက်ဦးပြောပြခဲ့တာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00နာရီနေ့9:00နာရီခွဲအထိ Asia Set 7ဂျိုဒူးကနေဖမ်းယူရှုစားနိုင်ကြပါတယ်ခင်ဗျာခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတင်ပြပါမယ်
အမေရိကန်သမ္မတဘရက်အိုဘားမားကကမ္ဘာတစ်ဝန်းကဆူဟူတီထွင်လုပ်ငန်းရှင်တွေရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့ကင်ညာနိုင်ငံနိုင်ရီမြို့ကိုဒီကနေ့ရောက်ရှိလာမှာဖြစ်ပါတယ်။သမ္မတဘရက်အိုဘားမားရဲ့ကူကီးစင်ဟာကွယ်လွန်သွားပြီဖြစ်တဲ့ပါကင်ဖြစ်သူရဲ့ဇာတိမြေကင်ညာနိုင်ငံကိုအမေရိကန်သမ္မတတူဦးဖြစ်တဲ့ပထမဆုံးအချိန်ထွက်ရောက်တဲ့ခီးစင်လည်းဖြစ်ပါတယ်။အီရန်နိုင်ငံကတ်ကိုဘိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်ကိုကျူတင်မချင်ညာပဲရောက်သွားတဲ့အမေရိကန်ကာဝေးဝန်ကြီးအက်ရှ်ကာတာကကတ်လူမျိုးစုခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီကနေ့တောက်ချနေစောင်းမှာပဲဝန်ကြီးကတ်တာကတ်တို့ရဲ့မြို့တော်အဘေးကိုရောက်ရှိသွားတာပါ။အိုင်စစ်အစ္စလမ်ဆွေးရောက်ဖွဲ့ကိုတက်ခတ်နေတဲ့စစ်စင်ရေးမှာတူရကီနိုင်ငံကထူးထူးခြားခြားတုံ့ပြန်ပါဝင်လာရမှာစီးရီးယားနိုင်ငံကစစ်သွေးကြွပြင်ပတ်တွေကိုအနေချောင်းကနေတက်ခတ်ခဲ့ပါတယ်။ဒီကနေ့စောပိုင်းကပဲတူရကီနိုင်ငံရှစ်တောင်ပိုင်းကဒီယာပါကီယာမြို့ကနေဆေလွတ်လိုက်တဲ့ F-16 တိုက်လေယာဉ်၃စင်းဟာတူရကီနယ်စပ်ကခီလစ်မြို့ကိုဖျက်ချပြီးစစ်သွေးကြွတွေကိုတက်ခတ်ခဲ့တဲ့အကြောင်းတူရကီဝန်ကြီးချုပ်ယုံကကြေညာခဲ့တာပါ။မြန်မာနိုင်ငံသားတွေပါဝင်8000ရှစ်တိသားမှာရွှေပြောင်းဝင်ရောက်သူတွေကိုလူမောက်ကူးမှုတွေနဲ့ဆက်နွယ်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့စစ်ဖက်ဆိုင်ရာရရှိပြီးအစိုးရတာဝန်ရှိသူတွေပါဝင်လူ82ဦးကိုထိုင်းစုရရှိနေတွေကဖမ်းဆီးအရေးယူလိုက်ပါတယ်။လူမောက်ကူးမှုနဲ့ဆက်ဖြတ်ချက်ကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်အမှုဟောဆက်ချောက်မှုနဲ့ဖမ်းဆီးအရေးယူထားတဲ့အကြောင်းထိုင်းရှိနေချုပ်ပြောခွင့်ရသူကပြောဆိုခဲ့တာပါ။ဩဇာအာဏာရှိတဲ့သူတွေဥပဒေကိုကျော်လွန်လုံဆောင်တာတွေကိုလက်ခံမှာမဟုတ်ဘူးဆိုပြီးတော့လည်းရှင်းနေချုံပြောခွင့်ရသူကဒီကနေ့ဘန်ကောက်မြို့မှာဖြစ်လို့တဲ့ဒင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့ပါတယ်။
ကျေးဇူးပါခင်ဗျာ။သတင်းကြေညာကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Glenn Boncalio ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲကနေ 9:00 ထိလိုင်းမီတာ 16.25 ရူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ထူးပဲကျေးဇူးပါ။နောက်ထပ်2:00ကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်ခင်ဗျာ။
This program has come to you from the Voice of America, Washington.